မင်္ဂလာညနေခင်းပါသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ20ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19.19နဲ့25ရူကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မဆုမောပါရှင်
။ကျွန်မကတော့ဆုမြတ်မောပါရှင်။တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ130ကျော်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုပါရတယ်။ Virginia ပြည်နယ်ထဲမှာသက်သက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်ဆန့်ကျင်ကန့်ကွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတိုးမြင့်ထားပါရတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်တနင်္လာညနေခင်းအတွက်သောရရှင်နေနာဆရာမကတော့မကြခင်မှာတာဝန်သက်တမ်းကုံဆုံးတော့မယ်မြန်မာနိုင်ငံလူခွေဆရာကုလအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံခင်မှာတော့နောက်ဆုံးအနေနဲ့လူခွေအခြေအနေတွေစုံစမ်းလေ့လာဖို့မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေစီကိုတွားရောက်နေပါတယ်ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းကိုတွားခဲ့ပါတယ်ရိုဟင်ညာဒုက္ခသည်တွေဘက်ကသူနဲ့ဘာတွေဆွေးနွေးခဲ့ပါသလဲဒ
ီနေ့ပြောဆိုတဲ့နေရာမှာကျွန်တော်ကအဓိကအခြားလမ်းကြောင်းကိုမူတည်ပြီးတော့ကျွန်တော်ကလည်းဆင်းနေကြပါလေ
ကိုရိုင်းတွေ့ဆုံခဲ့တဲ့ရိုဟင်ညာဒုက္ခသည်တူနဲ့တွေ့ဆုံဟိုဆက်သွယ်မေးမြန်းချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်တရုတ်သံတမန်ရှီချင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သုံးသက်ချက်နဲ့အတူကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကလူခွင့်ရေးကာကွယ်မြင့်တင်ပေးဖို့ရန်မုံငွေဒေါ်လာ 385.5 သန်းပေးဖို့တောင်းခံလိုက်တဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပြောလိုက်ပါတယ်။ဘေကျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ဇန်မြို့မှာကူးစက်သူ1ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးသူစုစုပေါင်း200ကျော်သွားပြီလို့ဟူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါတယ်။ပိုးကူးစက်နေသူအများစုရဲ့ရောဂါလက္ခဏာတွေမပြင်းထန်ကြပေမဲ့၃ယောက်သေဆုံးခဲ့တယ်လို့တရုတ်ကလာတဲ့သတင်းတွေကပြောပါရတယ်။တရုတ်နိုင်ငံမှာလူဦးရေထူထပ်ဆုံးမျိုးတွေပါတဲ့ဝူဟန်မြို့ကဆရာဝန်တွေဟာနမိုနီးယားအဆုတ်ရောင်ရောဂါဖြစ်နေနိုင်သူတွေကိုစစ်ဆေးမှုတွေတိုးမြှင့်လုပ်နေပါတယ်။ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်အမျိုးသမီးတစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရတယ်။ထိုင်းနဲ့ဂျပန်နိုင်ငံတွေမှာလည်းတရုတ်ကလာသူတွေကဗိုင်းရပ်စ်ပိုးကူးစက်နေသူတွေရှိတယ်ဆိုတာအတည်ပြုထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဝူဟန်ကလာတဲ့လေယာဉ်တွေစိုက်တဲ့ဆန်ဖရန်စစ္စကို၊လော့စ်အန်ဂျလိစ်နဲ့နယူးယောက်မြို့ကလေဆိပ်သုံးခုမှာတောက်ချနေတဲ့ကဆာလို့ခီးသည်တွေရဲ့ကျန်းမာရေးအခြေအနေစီးဆင်းမှုတွေကိုလုပ်နေပါတယ်။အလားတူပဲဂျပန်၊ထိုင်း၊ကိုရီးယား၊စင်ကာပူတွေမှာလည်းလေဆိပ်တွေမှာစောင့်ကြည့်စစ်ဆေးမှုတွေလုပ်နေပါတယ်။ဇန်နဝါရီလ25ရက်နေ့မှာစတင်မဲ့တရုတ်နှစ်သက်ကူကာလအတွင်းတရုတ်လူမျိုး1ဘီလီယံကျော်လောက်တရုတ်ပြည်ရင်းသာမကပြည်ပကိုပါခီးသွားကြမယ်လို့ခန့်မှန်းရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာကိုတရုတ်နဲ့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူတွေအနေနဲ့တာမန်အေးမိတာမျိုးကနေအသက်ရှူလမ်းကြောင်းထိခိုက်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်နိုင်ပါတယ်
။တရုတ်နိုင်ငံကဟော်ဝေးတယ်လီဖုန်းကုမ္ပဏီရဲ့အကြီးတန်းအမှုဆောင်အရာရှိကိုတရားခံလွှဲပြောင်းပေးအတွက်ကျန်းမာမှုပထမအဆင့်ကိုကနေဒါနိုင်ငံဗန်ကူးဗားမြို့တရားရုံးမှာဒီကနေ့အစတင်မှာဖြစ်ပါတယ်။ဟော်ဝေးကုမ္ပဏီရဲ့ဗန်နာရေးအကြီးအကဲမောင်မောင်ဂျိုးကိုအမေရိကန်ရဲ့တောင်းဆိုမှုကြောင့်ကနေဒါနိုင်ငံက2018ခုနှစ်နောက်နှောင်းပိုင်းမှာဖမ်းဆီးလိုက်တဲ့အတွက်တရုတ်နိုင်ငံဘက်ကအကြီးကျယ်ဒေါသဖြစ်ခဲ့ပါတယ်။ဒါ့အပြင်တရုတ်နဲ့အမေရိကန်ကြားမှာနှီးပညာစစ်ပွဲဖြစ်လာမှာကိုလည်းစိုးရိမ်မှုတွေတိုးလာခဲ့ပါတယ်။တရုတ်နိုင်ငံရဲ့နှီးပညာပိုင်းမှာအင်အားကြီးနိုင်ငံတစ်ခုဖြစ်လာဖို့အတွက်ရည်မှန်းချက်ကိုဟော်ဝေးကကိုးစားပြုနေပြီးမဲ့အမေရိကန်ကတော့ဟော်ဝေးပေါ်မှာလုံခြုံရေးအရာနှစ်အတော်ကြာကလေးကစိုးရိမ်မှုတွေရှိခဲ့တာပါတရုတ်နိုင်ငံဘက်ကတော့အခုလိုမန်ဝန်ဂျိုးကိုဖမ်းဆီးတာဟာတရုတ်နိုင်ငံရဲ့ဩဇာတက်လာတာကိုထိန်းချုပ်ဖို့အတွက်လို့ရှုမြင်နေပါတယ်တရုတ်ဆိုရကဒီပေါ်မှာအရန်ကိုစိတ်ဆူဒေါသထွက်ပြီးဒီမှုကသူတို့အတွက်ထိတ်တန့်ဦးစားပေးနေတဲ့ကတစ်ခုဖြစ်ပါတယ်ဒါကြောင့်သူတို့အနေနဲ့ဒါကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ British Columbia တက်ဆိုအာရှလေ့လာရေးဌာနကအကြီးတန်းသူတွေဒီဝန်ကြီးဂျန်ကပြောပါတယ်အမေရိကန်အစိုးရကတော့ဟော်ဝေးကုမ္ပဏီဟာဟောင်ကောင်ကကုမ္ပဏီတစ်ခုကိုအမိခံပြီးတော့သူတို့ရဲ့ကုန်ပစ္စည်းတွေကိုအီရန်နိုင်ငံကိုရောင်းချနေပြီးဒီချက်ကအီရန်ပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုချိုးဖောက်တာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်မောင်ဝမ်ဂျိုးဟာအခုလောလောဆယ်မှာတော့ကနေဒါနိုင်ငံမှာအာမခံနဲ့နေနေပြီးတော့သူ့ဘော်မှာဆွဲချက်တွေကိုလည်းညှင်းဆို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံကိုအမိုက်ပုံလို့သဘောထားပြီးအမိုက်တွေပို့လို့မရဘူးလို့မလေးရှားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့နှစ်တတိယလေးလက်ပတ်ထဲက အမိုက်တွေထည့်ထားတဲ့ဂုံတစ်တာကြီး150ကိုနိုင်ငံ73နိုင်ငံကိုပြန်ပို့ခဲ့ပြီးအခုနှစ်လပိုင်းမရောက်ခင်မှာလည်းနောက်ထပ်အမိုက်ဂုံတစ်တာ110ကိုပြန်ပို့မယ်လို့ဝန်ကြီးရောက်ပြီးရင်းကဒီကနေ့ပြောကြားလိုက်ပါတယ်ပြန်သုံးအမိုက်တွေကိုကုန်ကျန်းအဖြစ်အသုံးပြုတဲ့တရုတ်နိုင်ငံက2018ခုနှစ်ထဲကစလို့နိုင်ငံသားကပြန်သုံးအမိုက်တွေကိုလက်မခံတော့တာကြောင့်အဲ့ဒီအမိုက်ဂုံတစ်တာကြီးတွေကမလေးရှားအပါအဝင်အရှေ့တောင်အာရှနိုင်ငံတွေရဲ့စိတ်ကမ်းတွေကိုရောက်ရှိတောင်းတနေတာဖြစ်ပါတယ်။အဲ့ဒီပြန်သုံးအမိုက်တွေကိုတင်ပို့တဲ့နိုင်ငံအများစုကအမေရိကန်ဗြိတိန်အပါအဝင်ချမ်းသာတဲ့နိုင်ငံတွေဖြစ်ပါတယ်။အခုလိုတရုတ်ကိုပို့လို့မရတော့တဲ့အမိုက်တွေကိုတခြားအာရှနိုင်ငံတွေမှာလာပို့ထားတဲ့အပေါ်မလေးရှားနိုင်ငံသားမကတခြားအာရှနိုင်ငံတွေကလည်းကန့်ကွက်ပြီးတော့ပြန်ပို့နေကြတာပါ။မလေးရှားအဓိကစိတ်ကမ်းတွေကနေစုစုပေါင်းတန်ချိန်4000ကျော်တဲ့အမိုက်တွေကိုမူလနိုင်ငံတွေကိုပြန်ပို့ခဲ့တယ်လို့ပြန်သုံးပလတ်စတစ်အမိုက်ရွေးချယ်တန့်စင်တဲ့တရားမဝင်ဆက်ယုံ200ကျော်ကိုလည်းပိတ်ခဲ့တယ်လို့မလေးရှားသဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးရောက်ပြီးရင်းကပြောပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမလေးရှားကပြန်ပို့ခဲ့တဲ့အမိုက်ကုန်သစ်တာတွေထဲမှာဖြင့်သစ်နဲ့ဗြိတိန်တို့ကကုန်သစ်တာ40ကျော်အမေရိကန်၊ကနေဒါနဲ့စပိန်နိုင်ငံတို့က10လုံးကျော်ပါဝင်ပါတယ်။ဂျန်နိုက်အမိုက်ကုန်သစ်တာတွေကိုတော့ဟောင်ကောင်၊ဂျပန်၊စင်ကာပူ၊ပေါ်တူဂီ၊တရုတ်၊ဘင်္ဂလားဒေ့ရှ်၊သရီလင်္ကာစတဲ့နိုင်ငံတွေကိုပို့ခဲ့တယ်လို့မလေးရှားဝန်ကြီးကပြောပါတယ်။အမေရိကန်ကပို့ထားတဲ့အမိုက်ကုန်သစ်တာ60ကျော်ကိုဒီနှစ်ထဲပြန်ယူဖို့အတွက်အမေရိကန်အာဏာပိုင်တွေနဲ့ဆွေးနွေးနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်
။လီဗျားနိုင်ငံကိုလက်နက်ရောင်းချမှုတွေပိတ်ပင်ထားတာကိုလေးစားဖို့နဲ့လီဗျားရေးမှာဂျာဝင်ဆက်ဖက်တာတွေမလုပ်ဖို့ကမ္ဘာခေါင်းဆောင်တွေကတနင်္ဂနွေနေ့မှာသဘောတူခဲ့ကြပါတယ်။ကမ္ဘာနိုင်ငံ12နိုင်ငံကခေါင်းဆောင်တွေနဲ့ဒူကူလသမဂ္ဂ၊ဥရောပသမဂ္ဂ၊ EU နဲ့အာဖရိကသမဂ္ဂအပါအဝင်အာရဗ်အဖွဲ့ချုပ်ထိပ်တန်းတာဝန်ရှိသူတွေနဲ့ကိုယ်စားလှယ်တွေဟာဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ညီလာခံတရက်ကျင်းပခဲ့ပါတယ်။လီဗျားနိုင်ငံမှာတပတ်ကြာအပြစ်ခတ်ရဲစဲထားတာကိုရေရှည်အပြစ်ခတ်ရဲစဲနိုင်အောင်လုပ်သွားဖို့လိုအပ်တယ်လို့လည်းညီလာခံကိုတက်ရောက်ခဲ့ကြတဲ့သူတွေကသဘောတူကြပါတယ်။လီဗျားနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်တိုက်နေကြတဲ့သူတွေကိုအလုံးဖီအားပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ပြည်ပကဂျာဝန်ဆက်ဖက်မှုတွေကြောင့်လီဗျားပြည်ပခါဟာအခုလောက်ထိအရှိန်အဟုန်မြင့်တက်လာခဲ့ပြီးဒါကအလုံးကိုအန်ဒီယေများတယ်လို့လည်းအတွင်းမှူးချုပ်ဂူတာရက်စ်ကပြောပါတယ်။လီဗျားမှာပြိုင်ဘက်အစိုးရနှစ်ယောက်ကအာဏာကိုထိန်းချုပ်နိုင်ဖို့အတွက်တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေကြပြီးတော့အဲ့ဒီအဖွဲ့တွေကိုနိုင်ငံအသီးသီးကလည်းအမျိုးမျိုးထောက်ခံပေးနေတာကြောင့်လီဗျားနိုင်ငံဟာဆီးရီးယားနိုင်ငံလိုဖြစ်လာမလားဆိုပြီးတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။ဒီညီလာခံမှာပါဝင်တဲ့နိုင်ငံတွေအနေနဲ့လည်းလီဗျားနိုင်ငံမှာစီးရအကူအညီတွေထပ်မပေးကြဖို့သဘောတူခဲ့ကြပြီမဲ့လေသူတို့အနေနဲ့လက်ရှိပေးနေတဲ့အကူအညီတွေကိုဘယ်တော့ပြန်ရုပ်သိမ်းမယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲဒါကအပြစ်ခတ်ရက်စဲရေးတကယ်ဖြစ်လာဖို့အတွက်မေးဖို့လိုအပ်တဲ့မေးခွန်းဖြစ်တယ်လို့လည်းဂျာမနီဝန်ကြီးချုပ်အန်ဂလာ မာကာကပြောလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လည်ပေးနေပါလိမ့်ရှင
်ဒီနေ့ကနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်နိုင်ငံတကာကဆွဆွဲနေတယ်လို့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်ခဲ့တဲ့ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်ဆွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင်ဒါမှမဟုတ်တခြားလူမှုအတိုင်းအဝိုင်းတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့ဆိုတဲ့အထောက်အထားတစ်စုံတစ်ရာမတွေ့ရဘူးလို့အဖွဲ့ဝင်၄ဦးပါတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုပ်ရဟာလူမျိုးတိုင်းရင်းသားအသားအရောင်ဘာသာတစ်ခုကိုဖျက်ဆီးဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်။လူမျိုးတုံးတက်ဖြတ်ဖို့လုပ်ခဲ့တယ်လို့ကောက်ချက်ဆွဲနိုင်လောက်အောင်အထောက်အထားခိုင်ခိုင်လုံလုံမတွေ့ရဘူးလို့ပြောပါရယ်။ဒါပေမဲ့2019ခုနှစ်တုန်းကစစ်တပ်ရဲ့လုပ်ရက်တွေဟာစစ်ရာဇဝတ်ကျူးလွန်မှုကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်အပါအဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တဲ့ဆိုတာတော့ခိုင်လုံတဲ့အထောက်အထားတွေတွေ့ရတယ်လို့စုံစမ်းမှုတွေလုပ်ခဲ့တဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်။အပြစ်မဲ့ရွာသားတွေကိုတပ်ဖြတ်တာသူတို့နေအိမ်တွေကိုဖျက်ဆီးတာစတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့ပြောပါရယ်။ရွာသားတွေရဲ့လုံနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမေးမြန်းစုံစမ်းပြီးရေးသားထားတဲ့အစီရင်ခံစာထဲမှာကင်းစခန်း30ကိုတိုက်ခိုက်မှုနည်းမြေရှင်းလင်းလုပ်အောင်တွန်းပို့မှုတွေအတွက်ရိုဟင်ဂျာစစ်သွေးကြွတွေကိုအပြစ်တင်ထားပါရယ်။သူတို့တွေးရှိချက်အစီရင်ခံစာကိုမြန်မာအစိုးရကိုပေးပို့ထားပြီးဖြစ်ပေမဲ့အစီရင်ခံစာကိုလူသိရှင်ကြားထုတ်ပြန်ခြင်းတော့မရှိသေးပါဘူးမြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ထဲမှာပြည်ရင်းကကျွမ်းကျင်သူ2ယောက်အပြင်ဖိလစ်ပိုင်ဒုနိုင်ငံကြီးဝန်ကြီးဟောင်းရိုဇာရီယိုမနာလိုကုလသမဂ္ဂဆိုင်ရာဂျပန်တပ်အမတ်ကြီးဟောင်းကန်ဇိုအိုရှိမာတို့ပါဝင်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာအစိုးရကလက်မခံတယ်လို့ကော်မရှင်ကလည်းရိုဟင်ဂျာလို့သုံးနှုန်းတာမရှိခဲ့ပါဘူး
မရိကန်သမ္မတဒေါနယ်ထရမ့်ကိုတရားစွဲဆိုဖို့လှုံ့ဆော်ချက်တွေပေါ်ခုခံခြေပနိုင်မယ်အသေးစိတ်အချက်လက်တွေကိုဒီကနေ့ထက်လက်တော်မှာတင်သွင်းဖို့အင်မီတော်ဥရေကျိုးဆောင်တွေပြင်ဆင်နေကြပါတယ်သမ္မတထရမ့်ကိုတရားစွဲဆိုမှုကိုထက်လက်တော်ကပြီးခဲ့တဲ့သတင်းပတ်ထဲတရားဝင်စတင်ခဲ့ပြီးလာမယ့်အင်္ဂါနေ့မှစတင်လျှောက်လှဲကြမှာပါအစောပိုင်းတုန်းကတော့သမ္မတကိုတရားစွဲဆိုဖို့အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ပုံမှာသမ္မတထရမ့်ရဲ့ကျိုးဆောင်ရှိနေအဖွဲ့ဝင်တွေဖြစ်တဲ့ဘက်စဗလိုနီနဲ့ဂျေးဆက်ကလော့ဒိုကဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီသလိုအစိုးရဖွဲ့စည်းပုံကိုလည်းရေရှည်မှထိခိုက်နိုင်တယ်လို့ပြောခဲ့ပါတယ်။သမ္မတတယောက်ရဲ့နိုင်ငံသားရေးမူဝါဒလုပ်ပိုင်ခွင့်အာဏာတွေကိုအောက်လွှတ်တော်ကရှော့တွက်နေတယ်လို့လည်းသူတို့ကပြောပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကသူ့အတွက်နိုင်ငံရေးအမျက်ထွက်စေရေးယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုလုပ်ပေးဖို့ကြိုးစားတာဟာဆိုရင်သမ္မတရာဒူးကဖယ်ရှားလိုက်နိုင်တဲ့လွှတ်တော်ကတရားစွဲဆိုနိုင်လောက်တဲ့ပြစ်မှုဟုတ်ရလားဆိုတဲ့အပေါ်မှာလဲသမ္မတရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကညင်းချက်ထုတ်ခဲ့တာပါလွှတ်တော်စင်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်ခြင်းမရှိဖို့သမ္မတကဝင်နောက်ရှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုလဲသမ္မတရဲ့လှုပ်ဆောင်ချက်တွေကတရားဝင်တဲ့ဘောင်တွင်းကလှုပ်ဆောင်ခဲ့တာပဲဖြစ်တယ်လို့လဲအကျိုးဆောင်တွေကပြောပါတယ်အောက်လွှတ်တော်အမတ်တွေကတော့သမ္မတထရမ့်ဟာအာဏာကိုလွဲသုံးစားလုပ်မှုနဲ့လွှတ်တော်တရားရေးကိစ္စတွေမှာဂျောင်းဝင်နောက်ရှက်ကြောင်ပြစ်မှုထင်ရှားတယ်လို့စွဲချက်တင်ထားပါတယ်ခင်ဗျာ
ဗာဂျီးနီးယားပြည်နယ်ထဲမှာတနက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်ဆန့်ကျင်ကန့်ကွက်သူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတွန်းမြင့်ထားပါတယ်လက်နက်ကိုင်ပြည်သူစစ်အဖွဲ့ဝင်တွေအပါအဝင်တနက်ကိုင်ဆောင်ရေးလူလားသူထောင်နဲ့ချီဟာ Richmond မြို့မှာဆန္ဒပြကြဖို့စီစဉ်ထားတာပါပြည်နယ်ထဲမှာတနက်ထိန်းချုပ်မှုကန့်ကွက်နေတဲ့ Virginia Citizens Defense League ဆိုတဲ့အဖွဲ့ကဒီကနေ့လူမှုစုဝေးပွဲလုပ်ဖို့စီစဉ်တာဖြစ်ပြီးတော့တနက်တရားဝင်ကိုင်ဆောင်ရေးလူလားတဲ့အဖွဲ့တွေနဲ့တခြားအဖွဲ့ဝင်တွေပါဝင်ဆန္ဒပြကြမယ်လို့ပြောထားပါတယ်ရှင်
Direct from Washington, the voice of America, VOA. တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်ရေးနောက်အခြေခံနိုင်ငံသားအခွင့်အရေးရရှိရေးပါဝင်ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေရဖို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဘက်ကတက်ဆွမ်းသလောက်ဆောင်ရွက်ပေးသွားမယ်အကြောင်းဒီကနေ့သူရဟီလီနဲ့ဒုက္ခသည်တွေတွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။မကြာခင်မှာတာဝန်သက်တမ်းကုံဆုံတော့မယ်မြန်မာနိုင်ငံဆိုင်ရာကုလအထူးစုံစမ်းရေးမှူးရဟီလီဟာသူ့ရဲ့တာဝန်သက်တမ်းမကုံခင်နောက်ဆုံးအနေနဲ့လူ့အခွင့်အရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့မြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတွားရောက်နေတာဖြစ်ပြီးတော့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းကိုတွားရောက်ပြီးအမျိုးသမီးလူငယ်ရိုဟင်ဂျာအဖွဲ့တွေနဲ့တိကျသည့်တွေ့ဆုံခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံကတော့သူ့စီကံမှုတွေဟာတစ်ဖက်သက်ဆံပြီးတော့မျှတမှုမရှိဘူးဆိုတဲ့ဆွဲချက်နဲ့ရဟီလီကိုပြည်ဝင်ခွင့်ညှင်းပယ်ထားတာပါဒီကနေ့ရဟီလီနဲ့ကိုရိုင်းတွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအစ္စလာမ်ကိုဆက်သွယ်မေးမြန်းတော့သူကအခုလိုစဖြေပါတယ
်ဘာမောက်ကရဟီလီကဒီကနေ့ရခိုင်ရဲ့ဘလမပေါင်းမစဲမဲလေအမနာရရှိတာတော့ဘာလို့ကလေးဒုက္ခသည်စကားစကားဆက်တဲ့ဟိုဟာစီဘောအားစီဒုက္ခသည်မြတ်ပါရမဟာမင်းကြီးရုံးတော့အဲသူရဲ့ရုံးမှာကျွန်တော်တို့အဲပြည့်စုံကြကြပါလေအဲပြည့်စုံတဲ့နေရာမှာကျွန်တော်ရင်းသားဒုက္ခသည်များကိုကုစားကြည့်ရအဖေးစီကငါပြေးပါပါလေဒီနေ့ပြည့်စုံတဲ့နေရာမှာကျွန်တော်ကအဓိကအခြားလိမ့်ချကိုမူသေးပြီးတော့ကျွန်တော်ကအခြားလိမ့်ဆင်းနေခဲ့ကြပါလေမနေ့ပြည့်ချရတော့ကျွန်တော်နေရာရေးဇနရေးအတွက်ဒီပါတီရှင်ဖြစ်တော့အဲ့ဒီဟာနဲ့ကျွန်တော်ကအခြားလိမ့်ဆင်းနေခဲ့ကြပါလေအဲမြန်မာပြည်ကိစ္စမှာကျွန်တော်ရဲ့အကြီးကစစ်မှောက်ရှိပေါ်မြေရပါမရင်သားအကြီးကိုပြန်လည်ရရှိခြင်းနောက်ကျွန်တော်မရင်တကာလုံခြုံရေးအစီအမံရရှိခြင်းနဲ့နောက်ကျွန်တော်မြေလက်ချွာရဲ့ပြန်လည်နေတိုင်းတည်းနဲ့ပိုင်ဆိုင်မှုများပြန်လည်ရရှိခြင်းစစ်ဆေးကိုဆွေးနွေးဆွေးကြပါတယ်နောက်ဒုက္ခသည်စကမ်းစစ်ဆေးပညာရေးစက်မှရေးနောက်တခြားလူချောက်ကိုကျွန်တော်ဒီနေ့အပြန်လည်ဆွေးနွေးဆွေးကြပါတယ်နောက်ပြီးတော့ရပ်ကန်ကျင်းနေမှာယခုလက်ရှိအခြေအနေကလောကရဲ့ချစ်တော်မျိုးစစ်ဆေးကိုအဲပြလက်ကမကလောကရဲ့အတူစစ်ကလေးအနေနဲ့ဟိုတာမီဆောင်ရပေးဖို့အတွက်ကျွန်တော်ဒီနေ့အကြံဉာဏ်ဆွေးနွေးပေးကြပါမယ်
ခုနကကိုအစ္စလာမ်တို့သူတို့နဲ့တွေ့တဲ့အခါမှာဒီတီးကြစီရောတွေ့ကြတာပေါ့နော်မျိုးသမီးတွေရောဒီចောင်းသားလူငယ်တွေရောဒီဒုက္ခသည်တွေရောအဲ့တော
့
နေရပြန်မို့ကိစ္စတွေကိုလည်းအဓိကဆွေးနွေးတယ်နောက်လုံခြုံရေးကိစ္စလည်းဆွေးနွေးတယ်ဆိုတော့ဒီရောပါမခရန်ဟီလီဘက်ကဘာတွေများပြန်ပြီးဆွေးနွေးပါလဲရှင
်ဟုတ်ကဲ့ပါတူဝါကျွန်တော်စကင်ချီလေကွာရခဲ့တဲ့ကိစ္စကိုတူဝါဖတ်ဆိုင်တယ်အဲ့ဒါကိုတူဝါအဲအဲ့ဒါကိုရပ်ပြီးတယ်ဆိုပြီးတော့အဲ့ဒါကို တော့ရပ်ပြီးလို့ဒီလိုတော့ပြတ်သွားခဲ့ပါတယ်။နောက်လူချင်းရဲ့စစ်စားကိုလည်းတော့ဆက်ဆံသွားခဲ့ပါတယ်။ကျွန်တော်ကမင်းရဲ့တကာလူချင်းရဲ့အကျိုးမှမရရှိတဲ့နဲ့လူရင်းကိုပြန်ပေးစရာတော့လည်းသိရင်ပါတယ်ဆိုတာကိုသူ့ကိုကျွန်တော်ပြကြခဲ့တယ်။သူကလည်းအခုလက်ရှိအကြံအာရတူကလူအတာကိုလည်းတူကဖတ်ဆောင်သွားသေးပါလ
ား။ရန်ကြီးလီကအခုဆိုလို့ရှိရင်သူကတာဝန်တက်တန်းကုန်တော့မယ်ပေါ့နော်။ဆိုတော့အခုဒီကိုအစ္စလမ်တို့ဒုက္ခသစ္စာကံတွေကိုသူနောက်ဆုံးချိန်နဲ့လာခဲ့တာဆိုတော့သူ့ဘက်ကဘာများလှုပ်ဆောင်ပေးနိုင်တာတွေရှိမလဲ။နောက်သူ့ဘက်ကရောအဓိကဘာတွေပြန်ပြီးဆွေးနွေးခဲ့တာတွေရှိပါလဲရှင
်။ဟုတ်ကဲ့ပါ။သူကအခုတက်တန်းကုန်စမယ်ဆိုတော့သူကအခုပြည့်အချိန်ကာလအတွင်းမှာမြန်မာနိုင်ငံရဲ့လောကရေးစစ်ပေါ်မှုစစ်ဆေးကိုတိတိယယောက်အော်အရေးကြီးဆောင်ရနိုင်စစ်စာကိုတော့လက်ဆောင်သွားမယ်ပြောတယ်။အခုတော့ဒီကျွန်တော်ရူဟင်ဂျာအသေးသေးကိုဖြည့်ဆည်းလာရတဲ့ကုလသမဂ္ဂအဖွဲ့နိုင်ငံတကာအတိုင်းအတာစီးရဲကိုမြန်မာနိုင်ငံကိုပို့ပေးတဲ့အဓိကလေကြောင်းကိုလည်းတော့ပြောပြခဲ့ပါတယ်။ဒါ ICC နဲ့ ICJ ရဲ့လက်ဆောင်မှုကိုလည်းတော့အားပေးတတ်ကြအောင်ဒီသူ့ပတ်တန်းဆောင်ဆောင်တော်ယူတဲ့ရူဟင်ဂျာအရေးစစ်စာကိုတော့ဆက်လက်ပြီးတော့အမှန်တည်းသူကလုံလိုက်တဲ့လမ်းကြောင်းကိုလုံဆောင်သွားမယ်ဆိုပြီးတော့ပြောပြခဲ့ပါတယ်
အဲ့တော့ဒီနေ့ဒီပါမခရန်ဟီလီနဲ့ဒီရိုဟီနာဒုက္ခသည်တွေတွေ့ခဲ့တဲ့အတွက်ပေါ့နော်သူနဲ့ဆွေးနွေးမှုဟာကိုအီစလန်တို့ဒီဒုက္ခသည်တွေအတွက်ဘလို့များဒီမျှော်လင့်ချက်တွေရှိနိုင်မယ်လို့ထင်လဲသူ့ရဲ့ဆွေးနွေးပွဲကနေဘာများရနိုင်မယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်ကကျွန်တော်ပြောတာကတော့လည်းအားရစင်နာမှုရှိပါတယ်သူကပါမခရန်ဟီလီကတကယ်တကယ်စတင်လာကြောင်းနဲ့တကယ်ဟိုလောကရဲ့အတဆုံးပုဂ္ဂိုလ်တယောက်အနေနဲ့ဝါဒီလိုတိလောက်ဆောင်နိုင်ကြတော့ယင်းကြီးတွေကျွန်တော်ကစစ်စစ်တည်ခဲ့ပါတယ်။နောက်ဒီစက်တန်ခါလာမှာသူရဲ့လက်ရှိချက်ကိုအကောင့်တွေပေါ်နိုင်လို့ကျွန်တော်ကပြန်လည်လာတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နောက်ဘယ်တွေသွားဖို့ဘာခီးစဉ်ရှိနေရှိတယ်လို့ရောသိပါလဲရှင်
။အားကြပါမနိုင်ရင်လည်းဆာမောက်ကယင်းကြီးကလက်ဆောင်ကိုသင်ကြားပြတဲ့အဖေစီပြန်တော့အဖေစီနဲ့မနိုင်ရင်စစ်တည်တော့ဆက်ဆင်သွားမယ်ဆိုပြီးတော့ကျွန်တော်ကပြောပြပေးပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါဆိုဒီနေ့ကတော့ဘာလူခါလေးကိုပဲလာတာပေါ့နော်ကုတုပလောင်တို့ဘာတို့ဘက်ကိုသူ့သွားဖို့ရောအစီအစဉ်ရှိရလို့ကြားလာရှင
်မမကြီးအားလည်းသူကကုတုပလောင်ဒုက္ခရှင်စကံကိုကြားမယ်ဒီကနေ့ကဘာလူခါလေးဒုက္ခရှင်စကံတန်းစက်ပြမှာသူကဆက်ဆင်ကြတာပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲကိုအစ္စလမ်ဖြစ်ပေးတာ
လူကွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထုကူစလေရီတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆုံးတော့မဲ့တောင်ကိုရီးယားနိုင်ငံသူပရဖက်ဆာရန်ဟီလီဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စွာလက်ထက်အရင်ကုလသမဂ္ဂလူခွင့်ကူစလေရီနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပြီးမဲ့မစ်ရန်ဟီလီလက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိသလိုပဲမနှစ်သက်ပဲနဲ့ဝေဖန်ကန့်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရိုင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆွေးအသစ်ဂျာဆက်ဆန်ကြီးကလည်းအတော်မပြည့်မဖြစ်ရှိခဲ့တာပါ။ဒါကြောင့်မလို့ခုလာမယ့်အင်္ဂါနေ့တရက်လေးလိုက်အစီအစဉ်မှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေရဲ့လှုပ်ရှားမှုရပ်တည်မှုစရိုက်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလို့ရတဲ့သွားရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းဖုန်းနံပါတ်က1232 382 999လေးဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ
်မနေ့ကအင်္ဂါကြဒိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့တရုတ်တံမရာရှိချင်းဖြစ်ရဲ့မြန်မာခီးစဉ်ပေါ်တုံးသက်ချက်သတင်းတင်ပြခြင်းပါတယ်တရုတ်တံမရာရှိချင်းဖြစ်ရဲ့ခီးစဉ်မှာတော့တရုတ်မြန်မာဆက်ဆံရေးဟာဆွေမျိုးပေါက်ဖော်ဆက်ဆံရေးကနေအေးတူပူမြအတူနေထိုင်ကြမယ်လူမှုအတိုင်းဝိုင်းစီကိုတိုးမြှင့်လိုက်ပြီးတော့နိုင်ငံတကာဆက်ဆံရေးမှာအပြန်အလှန်ကူညီကြမယ်အနေအထားကိုရောက်လာတယ်လို့မြန်မာနိုင်ငံရေးလေလာသူတွေကတုံ့သက်ပါတယ်တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ဒေသလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်လည်းအရင်ကထက်ပိုပြီးတော့မှအာရုံစိုက်လာနိုင်ွယ်ရှိတယ်ဆိုပြီးတော့လည်းရှုမြင်ပါတယ်အသေးစိတ်ကိုတော့ကိုမိုးစော်သတင်းပေးပို့ထားပါတယ်
ဟုတ်ကဲ့တရုတ်တံတားရှိချင်းဖြစ်ရဲ့မြန်မာပြည်ချစ်ကြည်ခီးမှာတရုတ်နဲ့မြန်မာနိုင်ငံအကြားသဘောတူညီချက်နားလည်မှုစာချုပ်လွှာနဲ့စာလွှာစုစုပေါင်း33ခုကိုလက်မှတ်ရေးထိုးနိုင်တာကြောင့်နှစ်နိုင်ငံဆက်ဆံရေးဟာပုံမချောမွေ့လာမယ်လို့သုံးသပ်တာတွေရှိတယ်လို့ဒါတွေဟာမူလတည်းကသဘောတူထားတာတွေဖြစ်တာကြောင့်ထူးခြားတဲ့အရာမဟုတ်ဘူးလို့ဝေဖန်တာတွေလည်းရှိနေတာပါတရုတ်နိုင်ငံအခြေစိုက်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကဒီခီးစဉ်မှာတရုတ်မြန်မာဆက်ဆံရေးကိုအရင်ထက်အဆင့်မြင့်လိုက်တယ်လို့သုံးသပ်မိကြောင်းအခုလိုပြောပါတယ်
။ရှီကျင်းခိုင်ကပြောတဲ့အချိန်မှာတော့ကန်တီအကျိုးပေးပေါ့ပါ။ပမာလို့ပြန်တာ A to B ညာ 那六块钱第二个我拍进来就是那种习近平啊搞小标你那边的，那上次俺老公搞小标你啊，比如哦南安人南安人标那个都巴基斯坦嘛标过的，甘博尔嘛标过的，阿库巴嘛边嘛标过的，加加古啊。我妈的，那男人在上面啊，身体光了一片大包，那个多啊，一比比那是都男人钱拿拿的哟。我妈毕业的就是钱拿接娃拿接啊，没有个地地来的路一片大包的。
只有男人哈，男人都得分票一转，下边是蛮给那苦苦，我刚才跑那样嘛，第四蛮给瑞呢，都你妈男人嘞，拉拉刚瑞突破拉男将，十票八的，而且男人也懂得都五十度奥面啊嘞，拉都全面八的。
不满十三亿嘛，所以都东东的东东啊，那小米包包十三亿半年喏。咱们古地的靠嘛，所以都古代的人特别节嘛，所以马哈比阿庙每片古堡上面木灭点烟的，那不得嘛？那我那片就是比大路里面是比古堡上面木灭后面是一段，这都不灭在我地上烟的，阿里这都不灭在我地头烟，所以欧啥个？阿里边个那老在西大泰国不灭没？阿里有啥没有个？甘博尔的老那男人啊，对阿在外天嘛要你比说的都没有，所以阿里有啥的钱出家了对的。
那出家这的苦干了，男人的个 PR 也对，别人人过年没说的都不好嘞，出家目前对阿讲是标靶的。
因为我说的，你妈个，阿天跟男人的木娃那个，起码就搞不呢，伊木娃那个生了该说的，他老会办的。阿姑家咯，你妈个，天跟男人的木娃那个偷看米罗的，天男人个你快脱衣没阿的，是一般觉得。台湾地面新疆给啥？丢个皮鞋的那个来偷看的，注意了吗？阿拉外地人抬的，地面给啥路？新疆给啥路？所以丢个来的违反看的了嘛？你干嘛我嘛？反正阿里违反看的阿里下个，我们嘛偷看来的，阿拉路呗，你嘛不干的，一看给啥我呢？一看我嘛皮包的，别的哪样的不在比了，感觉皮鞋那个嘞，在丢不干偷看的我，这边阿罗那个那个面的啥嘛？哎，那那个银山的阿里下个，钓我钓一地边边我呢，一看边边，所以。
还没有来的嘛，这个姑娘呢，对呀了。第二名嘛，那那个男子一千厉害嘞，不摸第二拉男将，都打拉脚
手个，懂得把的。他普通的骗你那个，你要办地价的保险，人家没，人家人家给啥的，对吧？家庭那个收入也比较好，那个爱好的，而且的多比较，另外人家也没压对账，别他也是一啥啦，而且的多不多不比较，虚假虚假啦，没听的。别说也是一些家拉拉没没啊，喏，那不过是我一人那里人拉拉没没啊，人人那个不是在卡里啊，那个特别有没拉的没得吃嘛的。
五十度奥米伽罗，地气性比嘛，丢苏亚不干，那是今年一千一一多个，不比阿用苏在拉南波西江懂得差吧的。
ကမောဇာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာတဝံလူခွင့်ချိုးဖောက်မှုတွေကိုကာကွယ်ပေးနိုင်ရေးရန်မုံငွေလိုအပ်ချက်ကဘလောက်များရှိနေပါသလဲဆိုတာကြည့်ရအောင်ပါကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးယုံကရန်မုံငွေဒေါ်လာ 385.5 သန်းပေးဖို့ပန်ကြားလိုက်ပါတယ်အခြေခံအခွင့်အရေးတွေဆုတ်ယုတ်လာနေပြီးတော့အကြီးအကျယ်စုပူမှုတွေနဲ့ကြုံတွေ့နေရချိန်မှာကဘာတလွှားကဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာလူခွင့်ရေးကိုကာကွယ်မြှင့်တင်ပေးရေးအတွက်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးယုံကအခုရမုံငွေတောင်းခံလိုက်တာပါကုလသမဂ္ဂလူခွေမဟာမင်းကြီးရုံးဆက်ရာစစ်စလန်နိုင်ငံဂျနီဘာကနေလီဆာရှလိုင်းသတင်းပေးပို့ထားတာမတ်တိန်ဂီထိုက်ပြောပြပေးပါရှင
်ငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့နဲ့အတူပဲလူခွေရေးကိစ္စကကုလသမဂ္ဂရဲ့မန်တိုင်ကြီးသုံးချက်ထဲမှာအဓိကတစ်ချက်အနေနဲ့ပါဝင်ပါတယ်ကမ္ဘာလူခွေရေးစောင့်ကြည့်ရေးအတွက်ဖွဲ့စည်းထားတဲ့လူခွေရေးမဟာမင်းကြီးရုံးမှာရန်ပုံငွေမလုံလောက်မှုနဲ့အကြည့်အကျယ်ရင်ဆိုင်နေရတာပါပြီးခဲ့တဲ့နှစ်တုန်းကဒေါ်လာ 321.5 သန်းပန်ကြားခဲ့ပေမဲ့လည်းထက်ဝက်လောက်သာရန်ပုံငွေရပါတယ်ဒီနှစ်မှာတော့ရန်ပုံငွေပန်ကြားချက်အပေါ်နိုင်ငံတကာအတိုင်းဝိုင်းဘက်ကပို့ပြီးရရရရထက်ဝင်မယ်လို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးကမျှော်လင့်ထားပါတယ်ရှေ့ဆက်ပြီးဆောင်ရွက်စရာအများအပြားရှိတယ်လို့လူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ပြောခွင့်ရJeremy Lawrence ကပြောပါတယ်နိုင်ငံတွေအနေနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုလိုက်နာမှုမတန်ဆွမ်းတွေကိုကာကွယ်ပေးမှုအမျိုးသမီးအခွင့်အရေးကိုမြင့်တင်ပေးဖို့ပြည်ပခတွေမကျေလည်မှုတွေနဲ့ခွဲခြားဆက်ဆံမှုပုံစံမျိုးစုံကို Jutin Kagwemu, Sara Drile, Pawimade.
This year we aim to strengthen efforts in five key.
A Chigan Lu Kuni Boma, Bobi, Tikai, Tayamu, Pinida, Yiji, Kanangu, Dinitama, Bobi, Artes, Samebo, Yue Tavari, Arigaro, Yadu, Rupion Lemu, Digital Nibina, Akuin Yi, Mini Miamu, Agri Lai Samune, Sweep Yon Duri, Yibe Pipari.
ဒီနေ့အတွင်းဆောင်ရွက်ချက်အများအပြားကအာဖရိကဒေသမှာဖြစ်မယ်လို့လဲလော်ရန့်စ်ကပြောပါတယ်အခုညီလိုအပ်နေတဲ့ဒေသတွေကလူလူရဲ့အခွင့်အရေးမြင့်တင်ပေးနိုင်ဖို့အထောက်ပံ့တွေနှိပညာပံ့ပိုးမှုနဲ့အရင်းမြစ်တွေကိုကုလသမဂ္ဂလူ့အခွင့်အရေးမှာမင်းကြီးယုံကပံ့ပိုးမှာဖြစ်တယ်လို့လဲသူကပြောပါတယ်
This year we're establishing a new office in Sudan,
and we're looking at strengthening our Ethiopia
နောက်ထပ်အလုပ်တွေတိုးချဲ့နေပါတယ်အမေရိကတိုက်နိုင်ငံတွေထဲမှာတော့ဗင်နီဇွဲလားနိုင်ငံမှာနှီးပညာပိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုနဲ့အကာအကွယ်ပေးရတို့ကိုကုလသမဂ္ဂလူ့ခွင့်ရမှာမင်းကြီးယုံကအဖြစ်ဆောင်ရွက်မယ်လို့လဲလော်ရန့်စ်ကပြောပါတယ်နောက်ထပ်စီမံကိန်းကြီးကတော့တမရဟောက်အီဘိုမော်ရယ်လက်စ်နှုတ်ထွက်ပြီးနောက်မတိမငင်အခြေအနေနဲ့ရင်ဆိုင်နေရတဲ့ဘိုလီးဗီးယားနို ညင်းအေးစီရဲ့အတွက်ရက်ဖက်အဖွဲ့အစည်းတွေနဲ့အစိုးရကြားစစ်မှန်ပြီးအလုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးရုံးကကြိုးပမ်းသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ရှင်
မတ်တန်ကြီးထိုက်ပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလှည့်ပြောပြပေးပါအောင်ရှင
်တရုတ်နိုင်ငံအလဲပိုင်းဟူဟန်မြို့မှာအသက်ရှူလမ်းကြောင်းထိခိုက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူပြီးခဲ့တဲ့3ရက်အတွင်းမှာ136ယောက်ရှိခဲ့တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပါတယ်ဘေဂျင်းမြို့မှာဗိုင်းရပ်စ်ပိုးကူးသူ2ယောက်နိုင်ငံတောင်ပိုင်းရှန်ကျန်းမြို့မှာကူးစက်သူတယောက်အပါအဝင်ကိုရိုနာပိုးကူးစက်သူစုစုပေါင်း200ကျော်သွားပြီလို့ဝူဟန်ကျန်းမာရေးကော်မရှင်ကအတည်ပြုပါရယ်ဝူဟန်မြို့ကနေလာတဲ့အသက်35နှစ်အရွယ်မျိုးသမီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတာကိုတောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကလည်းဒီကနေ့အတည်ပြုပါရယ်တရုတ်နိုင်ငံဟွားဝေတယ်လီဖုန်းကုမ္ပဏီရဲ့အကြီးအကဲမှုဆောင်အရာရှိကိုတရားခဏ်လွှဲပြောင်းပေးရတဲ့အတွက်ကြားနာမှုပထမအဆင့်ကိုကနေဒါနိုင်ငံဗန်ကူးဗာမြို့တရားရုံးမှာဒီကနေ့စတင်မှာဖြစ်ပါရယ်ဟွားဝေကုမ္ပဏီရဲ့ဘန်နာရဲ့အကြီးအကဲမန်ဝန်ဂျိုးကိုအမေရိကန်ရဲ့တောင်းဆိုမှုကြောင့်ကနေဒါနိုင်ငံက2018ခုနှစ်နောက်ပိုင်းမှာဖမ်းဆီးလိုက်ပြီးတော့အာမခံတဲ့နေအကျေချုပ်ချထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့လှုပ်ဆောင်ချက်တွေပေါ်ခုခံခြေပနိုင်မဲ့အသေးစိတ်အချက်အလက်တွေကိုဒီကနေ့အထက်လွှတ်တော်မှာတင်သွင်းဖို့အတွက်အင်ယူရောဥပဒေအကျိုးဆောင်တွေပြင်ဆင်နေကြပါတယ်။သမ္မတကိုစွဲချက်တင်ထားတဲ့အမှုတွေကိုမနက်ဖြန်အင်္ဂါနေ့မှာအထက်လွှတ်တော်မှာစတင်ကြားနာစစ်ဆေးမှာဖြစ်ပါတယ်။ဗာဂျီးနီးယားပြည်နယ်ထဲမှာတနက်ထိန်းချုပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့စီစဉ်နေတဲ့အပေါ်စန့်ကျင်ကန့်ကွက်နေသူတွေပြည်နယ်မြို့တော်မှာဒီကနေ့စုဝေးဆန္ဒပြကြမှာမို့လုံခြုံရေးတိုးမြှင့်ထားပါတယ်လက်နက်ကိုင်ပြည်သူ့စစ်အဖွဲ့တွေအပါအဝင်တနက်ကိုင်ဆောင်ရွက်လှူလာသူထောင်ထဲချီရစ်ဖော်မြို့မှာဆန္ဒပြကြဖို့စီစဉ်ထားကြတာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကဆုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာ9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖဲယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.
From Washington, this is VOA.